လူသားဆန်မှုအတွက်ကဗျားလိုနာမည်ပေးထားတဲ့ကဗျားရုပ်ပွဲနဲ့ဆွေးနွေးပွဲတွေကိုရန်ကုန်မှာ၃ရက်ကြာပြုလုပ်ခဲ့ပြီးတတိယမြောက်နေ့ဖြစ်တဲ့ဇန်နဝါရီလ၂၀ရက်နေ့တနင်္ဂနွေနေ့ကတော့ရိုဟင်ဂျာကဗျားဆရာတွေနဲ့ဗီဒီယိုကနေတင်ပြဝင်ခဲ့ကြပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြည်သားဒုက္ခသည်စခန်းမှာခိုလုံနေတဲ့ရိုဟင်ဂျာကဗျားဆရာတွေကစကိုက်ကနေတင်ပြဝင်ရွှေဆိုခဲ့ကြတာပါ။ကဗျားဆရာမောင်ဆောင်ခါကတော့ဒီကဗျားရုပ်ပွဲလုပ်ရတဲ့အကြောင်းအခုလို့ပြောပါတယ်။
ကောက်ဆက်ပြည်သားဒုက္ခသည်စခန်းကမေယူအလီရဲ့မိုင်ဝေါ့ဆိုတဲ့ကဗျာတဲမှာတော့သူ့ရဲ့စကလုံးတွေဟာအစိုးရကိုကြောက်ရွံ့ရတာထက်ပိုပြီးအင်အားကြီးတယ်လို့ရွတ်ဆိုသွားပါတယ်။အသက် ၂၇ခုနှစ်အရွယ်အလီကသူ့ဟာမြန်မာပြည်ကိုချစ်ကြောင်းရိုဟင်ဂျာတွေဟာလည်းမြန်မာပြည်ကဖြစ်ကြောင်းမြန်မာပြည်မှနေသူတွေကိုပြတ်တာလို့တယ်လို့အေအဖီသတင်းအေဂျင်စီကိုပြောဆိုပါတယ်။အဆိုရကတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုစီစစ်ပြီးပြန်ပြီးလက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာအတုံးနှုံးကိုလက်မခံပါဘူး။မြန်မာနိုင်ငံတွင်းမှာလည်းဒီလူတွေဟာဘင်္ဂလားဒေ့ရှ်ဘက်ကန